ပရင်နံစည်းတွေတိတိတသာကြဆင်းလာနေတဲ့အကျိုးဆက်အဖြစ်နဲ့ရုရှားနိုင်ငံရဲ့စီးပွားရေးကြဆင်းမှုဖြစ်ပေါ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်လာနေတဲ့အချိန်မှာပဲရုရှားစီးပွားရေးဟာ၈နှစ်2015ခုနှစ်မှာ3.8%ခန့်နှုန်းအထိကြဆင်းမယ်လို့အခုသတင်းပတ်အတွင်းကမ္ဘာဗန်ကခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။2015ခုနှစ်အတွင်းယင်းနှိမ့်မြုပ်နှံမှုတွေ၃နှစ်ဆက်တိုက်အဖြစ်ကြဆင်းမှုရှိနေကြောင်းနောက်အစုနိုင်ငံတွေကရုရှားအပေါ်စီးပွားရေးပိတ်ဆို့မှုတွေကြောင့်တိုင်းပြည်အတွင်းမသေးချာမီရာမှုတွေဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲရုရှားကုမ္ပဏီတွေနဲ့ဘဏ်တွေဟာလည်းနိုင်ငံတကာငွေကြေးစည်းကွက်နဲ့အကန့်အသတ်နဲ့ပဲထိတွေ့ဆက်ဆံခွင့်ရှိနေကြောင်းဒါကြောင့်ဝယ်ယူသုံးစွဲမှုအားလည်းကျဆင်းလာနေကြောင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရင်းနှံဈေးတွေအကြီးအကျယ်ဈေးတိုက်ကျဆင်းနေမှုကြောင့်ရုရှားရူဘယ်ငွေတန်ဖိုးဟာလည်းဒေါ်လာနဲ့နှိုင်းယှဉ်လိုက်ရင်40ရာခိုင်နှုန်းလောက်အထိအခုနှစ်အတွင်းမှာကျဆင်းသွားစေခဲ့တာပါ။အခုလိုရုရှားရူဘယ်ငွေတန်ဖိုးကျဆင်းသွားတာဟာတိုင်းပြည်စည်းဝါးရေးကိုထိခိုက်စေတယ်လို့ဝန်ကြီးချုပ်ဒီမီထရီမက်ဒီယဒက်ဖ်ကလည်းဒီဇင်ဘာလ10ရက်နေ့မှာရုရှားရုပ်မြင်သံကြားဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်ပါတယ်။
будут меняться существенные экономические условия, нам придется пересматривать и сценарные условия.
ဒီဘက်တမှုကြတော့ကဘတ်ဂျက်ရတုံးခံမင်းတဲ့နေရာအပါဝင်တခြားအကြောင်းကိစ္စတော်တော်များများပေါ်မှာအတိုင်းအတာတစ်ခုထိကျိုးသက်မှုဖြစ်စေပါတယ်။ဘာဖြစ်ဖြစ်ရူဘယ်ငွေတန်ဖိုးတိတိသာကျသွားတဲ့ကိစ္စကတိုင်းပြည်အတွက်ရောစီးပွားရေးအတွက်ပါအကျိုးမဖြစ်စေတဲ့ကိစ္စပါ
။ရူဘယ်ငွေတန်ဖိုးကျသွားတဲ့အပေါ်ရုရှားစီးပွားရေးတမားတူရဲ့အမြင်ကတော့
Well, yes, of course it scares me that the rates go up. I am an entrepreneur. I get goods from the United States. Before I was paying 30
ဒေါ်လာနဲ့ယူရိုငွေဈေးတက်သွားတာကကျွန်တော်ကိုတကယ်ပဲထိတ်လန့်စေပါတယ်။ကျွန်တော်ကဆွန်ဦးစီးပွားရေးသမားတစ်ယောက်ပါ။ American ကနေပစ္စည်းတွေကိုကျွန်တော်ဝယ်ပါတယ်။အရင်က Ruble 30ပဲပေးရတဲ့ပစ္စည်းကိုအခု50ပေးဝယ်ရတယ်။ရိုးရိုးသားသားပြောရရင်ကျွန်တော်တော်တော်လန့်နေပြီ။ဘာထပ်ဖြစ်မလဲကျွန်တော်မသိဘူး။တရုတ်ကနေပဲပစ္စည်းတချို့တွင်းပစ်လိုက်မယ်ထင်တယ်။ American နဲ့ဆက်ဆံရေးကတော့ပြတ်သွားပြီ။ American ကနေဝယ်ဖို့မဖြစ်နိုင်တော့ဘူး။ဘာဖြစ်မလဲမသိတော့ပါဘူးဗျာ။
ရူဘယ်ငွေတန်ဖိုးအစမတန်ကျဆင်းပြီးငွေကြေးဖောင်းပွားမှုအကြီးအကျယ်ဖြစ်ပေါ်လာမှာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့အရင်အတိုးနှုန်း 9.5% ခန့်နှုန်းရှိခဲ့ရာက 10.5% ခန့်နှုန်းအထိတိုးမြင့်တက်မှတ်လိုက်ကြောင်းရုရှားဗဟိုဘဏ်ကလည်းဒီဇင်ဘာလ17ရက်နေ့မှာကြေညာလိုက်ပါတယ်။အခုလိုအတိုးနှုန်းတိုးမြင့်တက်မှတ်လိုက်တာဟာစီးပွားရေးပညာရှင်တွေကကြိုတင်ခန့်မှန်းထားတဲ့အတိုင်းလှုံ့ဆော်တာဖြစ်ပေမဲ့ဒီတဲ့ပိုပြီးလှုံ့ဆော်ဖို့လိုနေသေးတယ်လို့သတိပေးပြောဆိုမှုတွေလည်းထွက်နေပါတယ်။ရုရှားကောင်းဆောင်တွေကတော့တန်းပြည်ရဲ့စီးပွားရေးပြဿနာဟာအနောက်နိုင်ငံတွေကြောင့်ဖြစ်တယ်။ယူကရိန်းကိစ္စဝင်ရောက်ပတ်သက်မှုအတွေ့ရုရှားကိုဒဏ်ခတ်ပိတ်ဆို့တာတွေကြောင့်ဖြစ်တယ်လို့ပြောဆိုနေကြပါတယ်။စီးပွားရေးဒဏ်ခတ်မှုတွေနဲ့ရင်းနှံစည်းကျဆင်းမှုကြောင့်ရုရှားဟာတစ်နှစ်ကိုဒေါ်လာ140ဘီလီယံဘိုးဆုံးရှုံးနေတယ်လို့ရုရှားဗန်နယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့စီးပွားရေးဝန်ကြီးဟောင်းအန်ဒရီနေချာယက်ဖ်ကတော့စွန့်အင်တဲ့ကုန်ကြမ်းပို့ကုန်တွေမှာရုရှားကအကြီးအကျယ်မိခိုလွန်းနေတာကြောင့်နဲ့ယင်းဤမြုံနာမှုပိုင်းမှာအာဏာချုပ်တွေရှိနေတာကြောင့်အခုလိုစီးပွားရေးထိခိုက်ရတာလို့ပြောပါတယ
်။ Собственно, серьёзные проблемы в российской экономике начались до всякого украинского кризиса, до
Ukraine ပြည်ပခန့်မတိုင်ခင်ရေနံစည်းမကြခင်ကတည်းကစီးပွားရေးပြဿနာအကြီးအကျယ်ဆက်နေပါပြီ။2012ခုနှစ်ကစလို့ငွေကြေးဖောင်းပွားမှုမြင့်တက်လာနေရတဲ့အတူမက်ခရိုစီးပွားရေးအညွှန်းကိန်းတွေထိုးကျလာနေတာပါ
။အနောက်နိုင်ငံတွေကိုလက်တုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံတွေကတင်ပို့တဲ့ကုန်ပစ္စည်းတွေကိုရုရှားကတားမြစ်တာကြောင့်စားသောက်ကုန်ဈေးနှုန်းတွေတက်လာခဲ့ပါတယ်။ဒါပေမဲ့အစိုးရရဲ့ဝါဒဖြန့်ချိမှုတွေကတော့သူတို့အစိုးနိုင်ငံသားရန်သူတွေကိုထောက်ပြပြီးလူထုယုံကြည်မှုရအောင်လှုပ်ဆောင်ထားတာပါ
I think there is no sense to criticize the government now because we are now alone and we have to be united. If we begin to disagree,
တို့ရဲ့အစိုးရကိုပြစ်တင်နေရမှရှိဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့အခုကျွန်တော်တို့ဝိုင်းပယ်ခံနေရချိန်မှာတိုင်းပြည်တွင်းမှာစီလုံးမှုလိုပါတယ်။အငင်းပွားမှုတွေဖြစ်လာရင်ကျွန်တော်တို့ပဲနင်းနာမှာပါ
။ဒါပေမဲ့အန်ဒရီနီချာယက်ဖ်ကတော့ရုရှားစီးပွားရေးဟာပြည်ရင်းကိစ္စတွေကြောင့်ဖြစ်တဲ့အနာဘိုင်းဒီဟာအရင်အနည်းဒေါ်လာတန်းထောင်ချီဆက်ပြီးထိန်းထားနိုင်ဖို့နဲ့နိုင်ငံသားယင်းနှိမ့်နှံမှုတွေတန်းပြီးကနေထွက်ခွာမတော့အောင်လုပ်ဖို့ကိစ္စတွေမှာအလေးထားဆောင်ရွက်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ထောက်ပြပြောဆိုပါတယ
်။ Я убежден, что мы должны проводить очень серьёзные реформы, направленные на улучшение
предприятий. ပုံကပိုင်းမှုအခွင့်အရေးကိုကာကွယ်ဖို့စစ်မှန်ပြီးတရားလွတ်လပ်တဲ့တရားရေးစနစ်တရားထားရှိဖို့တိုင်းပြည်ရဲ့အဆိုးရွားဆုံးရောဂါတစ်ခုလိုဖြစ်နေတဲ့လက်စားမှုကိုတိုက်ဖြတ်နိုင်ဖို့အတွက်အရေးကြီးတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။လက်ရှိစီးပွားရေးကျဆင်းနေတဲ့ဆိုပေမဲ့လည်းဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးရုရှားနိုင်ငံဖြစ်လာခြင်းလောက်ကလောက်တော့အခြေအနေကမဆိုးသေးဘူးလို့အဲ့ဒီချိန်ကစီးပွားရေးဝန်ကြီးတာဝန်ကိုယူခဲ့တဲ့ Нечаевка пьет баре.
Тогда речь шла действительно об экономическом коллапсе. И то, что писали средства массовой информации.
ရုရှားတော့ဒီချိန်ကဆောင်းရာသီကိုကျော်လွန်နေတော့မှာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြတာအားလုံးကအမှန်တွေပါပဲငါမို့ခေါင်းဝမ်းမှုအများပြည်သူသွားတဲ့စနစ်လိုအပ်ချက်ရုံရင်းစံကမှုတွေနဲ့ယူဂိုစလာဗီးယားမှာလိုပြည်တွင်းစစ်ဖြစ်နိုင်တဲ့ဆိုလို့စွရင်ချက်တွေနျူကလ িয়ার လည်းနေချာယက်ကပြောပါတယ်ရုရှားအများစုကတော့လာမဲ့စီးပွားရေးအကြက်တဲဟာရူဘယ်ငွေစည်းနှုန်းကျသွားတာခီးတော်စည်းရေးပိုကုန်ကျတာလောက်ပဲရှိလိမ့်မယ်လို့ယူဆနေကြပါတယ်ခင်ဗျာ